ရန်ကုန်လေးစိတ်ကနေဒီပန်နိုင်ငံတူချူမြို့ကိုဒီကနေ့မလ32ရက်နေ့ဧပြီလ1ရက်4ရက်5ရက်8ရက်နေ့10ရက်နေ့တွေမှာထွက်ခွာမယ် ANA ဂျပန်လေကြောင်းလိုင်းရဲ့လေယာဉ်ခီးစဉ်တွေကိုကယ်ဆယ်ရေးလေယာဉ်ခီးစဉ်တွေအဖြစ်သတ်မှတ်ထားတာကြောင့်မြန်မာနိုင်ငံကနေပြန်ထွက်ချင်တဲ့အမေရိကန်နိုင်ငံသားတွေအဲ့ဒီလေယာဉ်တွေနဲ့လိုက်ပါနိုင်တဲ့အကြောင်းရန်ကုန်မြို့အမေရိကန်တန်ယုံကဒီကနေ့ရက်စွဲနဲ့ထုတ်ပြန်ထားပါတယ်မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်ခံထားရသူ14ဦးရှိပြီးအဲ့ဒီထဲကတဦးဒီကနေ့ကွယ်လွန်သွားတယ်လို့ကျမရေးဌာနကထုတ်ပြန်တဲ့တရားထဲမှာပဲအမေရိကန်တန်ယုံရဲ့ထုတ်ပြန်ချက်လည်းထွက်လာတာပါနိုင်ငံတကာကခီးတဲ့နေလေးတွေကိုမလ30ရက်နေ့ညတကောင်ကနေအီဗီလာ73ရက်နေ့အထိမြန်မာနိုင်ငံတွင်ဘယ်လေစိတ်မှမဆင်းခွင့်မပြုတော့ဘူးလို့အစိုးရကကြေညာထားပြီးလေရင်ဝင်ထွက်လို့ဖို့အရင်ကခွင့်ပြုထားတာတွေအားလုံးကိုလည်းပြန်ရုပ်သိမ်းထားတာပါချင်းချက်အနေနဲ့ကယ်ဆယ်ရေးလေရင်တွေကုန်တင်လေရင်အားလုံးကျမရေးဆိုင်ရာရေးပေါ်လေရင်တွေနဲ့ဒေသဥပဒေဌာနကခွင့်ပြုတဲ့အထူးလေရင်တွေကိုပဲဝင်ထွက်ခွင့်ပြုထားပါတယ်မြန်မာနိုင်ငံကနေပြန်ထွက်ချင်တဲ့အမေရိကန်နိုင်ငံသားတွေနဲ့ပတ်သက်တဲ့သတင်းချက်လက်တွေကိုတန်ယုံကစုဆောင်းနေပြီးမြေလို့ဆောင်နိုင်စွာမရှိဘူးလို့လည်းတန်ယုံထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အမေရိကန်နိုင်ငံသားတူအနေနဲ့မြန်မာနိုင်ငံကနေပြန်ထွက်ချင်ပြီးမြေလေရင်မရှိတာကြောင့်ပြန်မရဘူးဖြစ်နေလေဆိုရင်ခီးတဲ့တူချင်းစီကဖြည့်ဆွက်ပေးပို့ရမယ့်ပုံစံအတွက် Internet Link ကိုလည်းတန်ယုံထုတ်ပြန်ချက်ထဲမှာတဘာလေးထည့်သွင်းပေးထားပါတယ်။ COVID-19 ကိုကျန်းမာရေးဆိုင်ရာရေးပေါ်အခြေအနေအဆင့်၄အဖြစ်အမေရိကန်နိုင်ငံရဲ့ဌာနကမတ်လ19ရက်နေ့မှာသတ်မှတ်ကြေညာထားပြီးအမေရိကန်နိုင်ငံသားတွေခီးမသွားကြဘူးနဲ့တခြားနိုင်ငံတွေမှာရောက်နေတဲ့နိုင်ငံသားတွေအနေနဲ့လည်းကိုယ်အမြဲနေထိုင်တဲ့တိုင်းပြည်တွေစီအမြန်ဆုံးပြန်ကြဖို့တိုက်တွန်းထားပါတယ်ခင်ဗျာ။